ည်မနေ့ကဒီလက်ပတောင်းတောင်ကဒီဒေါခင်ဝေးအမှုနဲ့ပတ်သက်ပြီးတော့ကိုဒေသခံတွေခေါ်တွေ့တဲ့အထက်မှာကြီးကြီးလဲပါတယ်ဆိုတဲ့အခါကျတော့မနေ့ကဒီရဲစခန်းကခေါ်တွေ့တာဘာတွေများခေါ်ပြီးတော့ကိုမေးတာမျိုးလဲရှင
်မြို့နယ်မှုကိုယ်တိုင်ကနေပြီးတော့ဥငွေထွန်းကနေပြီးတော့ခေါ်ပြီးတော့ကျမတို့ကိုတွေ့တာပါရှင်ကျမတို့ကပြီးခဲ့တဲ့၈လပိုင်း၁၈ရက်တုန်းကမုံဝါမြို့မှာသမရာကြီးလာတော့ကြတော့ဒီလက်ပတောင်းတောင်ဒေသခံပြည်သူတွေကအပြိနှိမ်ခံနေရတဲ့အကြောင်းတွေကိုတိုင်းစားတွေကိုသမရာကြီးလက်ဝယ်ကိုတိုင်းစား9ဆောင်ပေးလိုက်တာပါရှင်အဲ့ဒီတိုင်းစား9ဆောင်ပေးလိုက်တဲ့အနက်ကပိုပြီးခဲ့တဲ့တစ်ပတ်တုန်းကတော့ကျမတို့ဒီသွန့်ပြည့်ရည်စိုးတွေသဘာဝပတ်ဝန်းကျင်အတွက်ကိုတိုင်းအဆင့်ကလာပြီးတော့ဆက်စည်းတယ်မနေ့ကကျတော့ဒေါခင်ဝင်းရဲ့အဲ့ဒီအမှုမှန်ကိုသူတယောက်လုံးကိုတနက်နဲ့ပြတ်တတ်တောင်ဝဒီကအမှုပိတ်သိမ်းတဲ့အတွက်ကိုကျမတို့ကဒါသမရာကြီးစီကိုတိုင်းစားပေးလိုက်တဲ့အတွက်သမရာကြီးကနေပြီးတော့ဒီအမှုမှန်ကိုအများဆုံးဖော်ထုတ်ပေးဖို့ရကျမတို့ဆလင်းကြီးမြို့နယ်ကိုပြောသည့်အတွက်ဆလင်းကြီးမြို့နယ်မှုကနေပြီးတော့ကျမတို့ကိုခေါ်ယူပြီးတော့မေးမြန်းပြီးတော့ကျမတို့ရဲ့ဖြေကြားတဲ့ဟာကိုသမရာကြီးစီကိုသူပြန်ပို့ရမှာလို့ပြောပါတယ်ရှင်
အဲ့တော့ခေါ်ယူတွေ့ဆုံမေးမြန်းတဲ့အခါမှာဗားရီများမေးမြန်းခဲ့လဲရှင်ဗားရီများဖြေကြားခဲ့လဲရှင
်သူကတော့ပေါ့လေဆန္ဒပြတဲ့အချိန်မှာဒေါခင်ဝင်းကိုတနက်နဲ့ပြစ်ခံရတာလားလို့အဲ့လိုမေးပါတယ်အဲ့ဒီလိုမေးတဲ့အချိန်ကျတော့ကျမတို့ဒေသခံတွေကကျမတို့22ရက်ခဏလပိုင်း2014တုန်းကဒါကျမတို့အဲ့ဒီနေရာဌာနပြလုံးဝမှမပြပါဘူးသူတို့ဥပိုင်ဝါမောင်ကုမ္ပဏီကနေပြီးတော့ကျမတို့နေရာတွေကိုရောကြီးထုတ်ယူထားခြင်းမရှိတဲ့နေရာတွေကိုမတရားခြံစည်းရိုးလုံခြုံရေးအင်အားအပြည့်အဝနဲ့မတရားခြံစည်းရိုးခတ်သည့်အတွက်ကျမတို့တောင်သူတွေကနေပြီးတော့ကိုယ်နေရာတွေကိုခြံစည်းရိုးမခတ်ခို့ရာကိုပြောတဲ့အချိန်ခါမှာသူတို့ကဒီလုံခြုံရေးတပ်ဖွဲ့အင်အားတွေတုံးပြီးတော့ဒါတနက်နဲ့ပြစ်တာဒေါခင်ဝင်းဆိုလို့ရှိရင်ဒါတဟိုခြံစည်းရိုးကမဲ့နေရဆိုရင်တော်တော်လေးကိုဝေးပါတယ်ဒေါခင်ဝင်းမောလုံးကိုသူကသူထိုင်နေတဲ့ဟာကိုတနက်နဲ့တခါတည်းဥကောင်းကိုပြစ်ခံရတာပါရှင်နောက်အဲ့ဒီဥကောင်းဝင်ကိုပွန့်သွားတာပါပဲရှင
်အဲ့တော့ဟိုတခြားသူတွေကိုရောဗားရီများမေးကြလဲရှင်ဗားရီများဖြေကြတာတွေတွေ့ရလဲရှင
်တခြားသူတွေကိုသူတို့ပင်ရင်းကတော့ဒီဒေါခင်မအေးဆိုတာကဒေါခင်ဝင်းနဲ့သမီးယောက်မတော်တယ်ဥဝင်းကျော်နဲ့ဒေါခင်မအေးသူတို့မိုးချိုးပြင်းအလဲရွာသူတို့နှစ်ယောက်ကအဓိကပေါ့လေငကိုဒေါခင်ဝင်းရဲ့ဖြစ်စဉ်တိုင်တော့လည်းသူတို့နှစ်ဦးကတိုင်တာဆိုတော့သူတို့နှစ်ဦးကိုသက်ဆေးတယ်နောက်ကနေပြီးတော့ဒေါခင်မအေးနဲ့ဥဝင်းကျော်ကျေဆိုတာကိုမှန်ကန်မှာကြောင်းဆိုပြီးတော့ဆယ်ဦးကလက်မှတ်ထိုးရပါတယ်ရှင
်ကြီးတို့တွေတိုင်စာ9ဆောင်ကိုသမရာကြီးဆိုပို့လိုက်တယ်အဲ့ဒီတိုင်စာ9ဆောင်မှာဘာအကြောင်းအရာတွေပါတာလဲရှင
်တိုင်စာ9ဆောင်ကတော့ဒီဒေသခံမှာဖြစ်ဖြစ်နေတဲ့ဒီစုံကောစီရင်ခံစာတွေကိုချိုးဖောက်တာတွေရဲ့ဖားရုံမြေက1900ကိုပေါ်ဆောင်မပေးတဲ့ကိစ္စတွေရဲ့ဒေါခင်ဝင်းအဲ့ဒီခုတနက်နဲ့ပြစ်ပြီးတော့ဒီဆုံးတာကိုအမှုမှမပေါ်ပေါက်တာရဲ့သွန့်ပြစ်ရေဆိုးတွေကြောင့်မြေလူကျွန်းလောက်ကန်စားတဲ့မြေလူကျွန်းပစ္စည်းဓာတ်တွေရဲ့အားလုံးရရှိကာလပေါက်သေးမဟုတ်တာတွေရောအားလုံးတိုင်စာ9ဆောင်ပေါ့ရှင်9ဆောင်ကိုပေးတာအားလုံးခုသမရာစစ်ဆေးခိုင်းတာတော့2ဆောင်ရောက်သွားပြီ9ဆောင်ကျအောင်မှပေါ့
ဟိုစွန့်ပြစ်ရင်နဲ့ပတ်သက်ပြီးတော့ကောလာပြီးတော့စစ်ဆေးတာကဘယ်အဖွဲ့အစည်းကလာပြီးစစ်ဆေးတယ်လဲရှင်ဘာတွေများအဲ့လိုဘယ်သူတွေနဲ့များတွေ့ဆုံသွားတာများရှိတယ်လဲရှင
်တိုင်းအဆင့်ကနေပြီးတော့လာရောက်စစ်ဆေးတယ်ဒီမကိုယ်တိုင်မဲ့ဒီသူတို့စွန့်ပြစ်ရေစိုးထုတ်တဲ့နေရာတွေကိုသူတို့ကားနဲ့လိုက်လံပြီးတော့အကုန်လုံးဒီမပြတယ်ပြတဲ့အချိန်ခါကျတော့ဒါဒီနေရာမှာဟိုရွှေလေးတံတားကြီးတစ်ချက်ပေါ့ရှင်နောက်ပြီးကြကြောရွာတံတားတစ်ချက်ကြက်ချံနေအနံစိုးတွေပေလမ်းပေါ်မှာအများသူမှသွားတဲ့လမ်းကိုအသက်ရှူမရအောင်အနံစိုးတွေထွက်တာကတစ်ချက်နောက်ဆယ်တဲ့ဘက်မှာကြတော့ကြောက်ခွဲစက်ကြီးတွေနဲ့ကြောက်တွေတအားခွဲပြီးတော့အမှုံတွေကလုံးနေတော့တောက်သုံးရေကန်တွေအမှုံတွေကျလို့ပစ္စည်းဓာတ်တွေနောက်စိုက်ခင်းတွေပေါ်ဒီကြောက်မှုံတွေကျလို့ပြည်နာနေမဖြစ်ထွန်းတာတွေသူတို့ asset တွေကလည်းမိုက်လိုက်နေတဲ့အမှုံမွှားတွေကိုဖျန်းတော့ဒီ asset အမှုံတွေရောဒီတောက်သုံးရေကန်တွေပြည်နာနေပစ္စည်းတွေအကြောင်းတွေကိုကျမကိုယ်တိုင်လိုက်လံပြီးတော့သူတို့ကိုပြပြီးတော့ဖြည့်ရှင်းပေးတာပါရှင်
သမရာကြီးစီကိုတိုင်စာ9ဆောင်ကိုဒေသခံတွေကပေးလိုက်ပြီးတဲ့နောက်ပိုင်းမှာအခုလိုပြန်ပြီးတော့မေးမြန်းတာတွေရှိလာတဲ့အခါကျတော့ဒီဖြစ်စဉ်တွေအပေါ်မှာရောအကြီးတို့အနေနဲ့ဘယ်လိုမျှော်လင့်ချက်တွေထားလဲရှင
်ညီမတို့ကတော့မှန်တိုင်းပြောလို့ရှိရင်ဒီသမရာကြီးကိုအားလဲအားကိုးတယ်လေးလေးလေးစားတယ်ယုံလဲယုံကြည်လို့မို့ဒါသမရာကြီးလက်ဝဲကိုတိုင်စာတွေပေးလိုက်တယ်အမှန်အကန်ဆုံးဖြစ်အောင်သမရာကြီးကတီတူတွေမျက်နာနေတဲ့ဟာတွေကိုဆောင်ရွက်ပေးလိုက်မယ်လို့ညီမတို့ဒေသခံတွေကလည်းမျှော်လင့်တယ်အဓိကနံပါတ်တစ်ကတော့ဒေါ်စုကိုယ်တိုင်ထုတ်ပြန်ထားတဲ့စုံသားစစ်ဆေးရေးကော်မရှင်အစီရင်ခံစာတွေကိုသတိမတိမ်လိုက်နာဆောင်ရွက်ပြီးတော့သွားမယ်ဆိုရင်ကျမတို့ဒေသခံတွေကလည်းဘာတစ်ခုမှငင်းပယ်စရာမရှိပါဘူ
း။ဟုတ်ကဲ့ပါဒေါ်ဆန်းနဲ့အခုလိုဖြေပေးတာကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်။